မြန်မာနိုင်ငံဟာကမ္ဘာမှာအလှူဒါနအရေးရောဆုံးနိုင်ငံတစ်ခုဖြစ်ပြီး လန်ဒန်ခြေစိုက်ပရဟိတအဖွဲ့တစ်ခုဖြစ်တဲ့ CAF ကတက်မှတ်လိုက်ပါတယ်။နိုင်ငံပေါင်း 140 ကိုလေးလာစစ်တမ်းကောက်ယူခဲ့ပြီးတဲ့နောက် CAF အဖွဲ့ကြီးက 2016 ခုနှစ်အတွက်ထုတ်ပြန်ခဲ့တဲ့ကမ္ဘာပေးကမ်းလှူဒါန်းမှုအညွှန်းဂိတ်မှာမြန်မာနိုင်ငံကိုနံပါတ် 1 တက်မှတ်ခဲ့တာဖြစ်ပြီးနံပါတ် 2 မှာတော့အမေရိကန်ပြည်ထောင်စုနံပါတ်3နေရာမှာဩစတြေးလျနိုင်ငံတို့ကိုတက်မှတ်ခဲ့တာဖြစ်ပါတယ်။
ငွေကြေးပေးကမ်းလှူဒါန်းခြင်းစေတနာဝန်ထမ်းခြင်းတပါးသူကိုကူညီခြင်းဆိုပြီးအပိုင်း၃ပိုင်းနဲ့တနိုင်ငံချင်းစီကပြင်းပြလူဦးရေအချိုးအစားပေါ်မူတည်ပြီးတော့စစ်တမ်းကောက်ယူခဲ့တာဖြစ်တယ်လို့လဲ CAF ကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။မြန်မာနိုင်ငံနဲ့ပတ်သက်လို့ကတော့ထေရဝါဒဗုဒ္ဓဘာသာကိုတပ်ဝင်ယုံကြည်သူအများစုနေထိုင်ရာမြန်မာနိုင်ငံမှာ ဇီဝိတာဒါနာပေးကမ်းစွန့်ကြဲခြင်းကိုဘာသာတလေထုံးတဲ့အရာငယ်စဉ်ကတည်းကယုံကြည်ခြင်းနဲ့လက်တွေ့ကျင့်သုံးခဲ့ကြတာဖြစ်တယ်လို့လည်းအစီရင်ခံစာဆိုထားပါတယ်။ကမ္ဘာမှာဖွံ့ဖြိုးမှုအနေအဆုံနိုင်ငံတွေဆင်းမှာပါဝင်တဲ့မြန်မာနိုင်ငံအနေနဲ့အခုလိုကမ္ဘာပေးကမ်းလှူဒါန်းမှုအညွှန်းဂိတ်မှာနံပါတ် 1 အဖြစ်သတ်မှတ်ခံခဲ့ရတာအခုဆိုရင်သုံးနှစ်ရှိခဲ့ပြီဖြစ်ပါတယ်